စကိုင်းတိုင်းထဲကမုံရွာမန္တလေးလက်မကြီးဆောင်မှာရှိတဲ့ကျေးရွာတချို့ကိုစစ်ကောင်စီတပ်တွေကဒီကနေ့မနေ့ပိုင်းကစပြီးဝင်ရောက်ရှာဖွေရှင်းလင်းခဲ့တယ်လို့ဒါတခြားကကိုင်းရဲစိုက်ပျိုးကြံတွေနဲ့တိုင်းတချို့ကလည်းမိစုဖြစ်စီသွားတယ်လို့ဒေသခံတွေကပြောပါတယ်။ရွာသား15ယောက်လောက်ကိုမနေ့ပိုင်းကတော့ဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးညနေပိုင်းမှာတော့ပြန်လွတ်ပြေးခဲ့တယ်လို့လည်းပြောပါတယ်။စစ်တပ်တွေဝင်လာတဲ့အတွက်တချို့ဒေသခံတွေကတော့ဘေးလွတ်ရာထွက်ပြေးပုန်းရှောင်နေကြပါတယ်။ဒီကြောင်ရန်ကုန်ကလာတဲ့တရင်ကိုမဆုမြတ်မပြောပါနဲ့ခင်ဗျာ
။စကိုင်းတိုင်းမုံရမြို့အနီးကမုံရမန္တလေးလက်မကြီးတစ်လျှောက်မှာရှိနေတဲ့ခြေရွာတွေကိုစစ်ကောင်စီတပ်တွေကဒီနေ့ဇန်နဝါရီလ21ရက်တောက်ချာနေ့မနက်ပိုင်း7နာရီဝန်းကျင်လောက်ကတရွာဝင်တရွာထွက်နယ်မြေရှင်းလင်းမှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။စစ်သားတွေရွာထဲဝင်လာချင်းလမ်းပေါ်မှာတွေ့တဲ့အမျိုးသားတချို့မနက်ကဖမ်းဆီးခံခဲ့ကြရပါတယ်။လမ်းတစ်လျှောက်ကကွန်းရွယ်ဆိုင်ပြိုးကျန်တချို့ကိုလည်းမိရှို့ဖျက်ဆီးသွားတယ်လို့ပြောကြပါတယ်။မောင်ရမန္တလေးလမ်းမကြီးတစ်လျှောက်မှာရှိတဲ့မုတ်ပေါကြီးမအူမြေနေမင်းရွာအောင်သာတောင်ပုံတရေကုန်းရွာတောင်မြောက်မုံရွေးကြီးမုံစားတဲ့ကြီးရွာ၉ရွာလောက်ကိုဝင်ရောက်ရှာဖွေဖမ်းဆီးရတဲ့လုပ်ခဲ့တာဖြစ်တယ်လို့မြေနေရွာကဒေသခံကပြောပြပါတယ်
။လူငယ်တွေဖမ်းသွားတာကတော့အခုကျွန်တော်တို့အခုရွာတွေနဲ့တွေ့မှတင်တော့အခုကျွန်တော်တို့ထားပါတော့ဒီမြေနေရောက်တဲ့မြေနေမှာပြည်တဲ့အခုမြေနေမှာအခုဖမ်းလိုက်လူငယ်ကမနေ့က၆ရက်လောက်ပါမယ်ရအခုကျန်တဲ့ဟိုတောင်ပုံဘတ်တို့မိမဘတ်တို့ကလည်းသူကချီချင်းစေကောင်းထိုးရတယ်တော့ချီချင်းခေါ်သွားရပါတယ်အခုအဲ့လိုလည်းလေအကုန်လုံးကသူနဲ့ချီချင်းသူပြန်ပါသွားတယ်အခုမို့အခုမုံပေါကြီးရောက်မှပြန်လွတ်မယ်လို့ပြောတယ
်မနေ့ပိုင်းကလက်တစ်ဆောက်စစ်တပ်ကဖမ်းဆီးခေါ်သွားတဲ့လူငယ်15ယောက်ဝင်းကျင်တော့ညနေပိုင်းမှာတော့ပြန်လွတ်လာကြတယ်လို့နောက်ဒေသခံတဦးကတော့ပြောပါတယ်ကိုရွယ်ဆိုင်ချန်နဲ့မိရှုဖြစ်စည်းခံရတာနဲ့ပတ်သက်လို့ရွာခံတဦးကလည်းအခုလိုပြောပါတယ်
အဲ့လိုဝမ်းမာလေကိုညနေတော်တော်များမီရှုခဲ့တယ်အခုကျွန်တော်တို့ပြီးတော့6ချက်လောက်ကတော့အနေတော်ရှိမှကြာဒီကိုညနေကိုမီရှုတာကျုပ်ပြီးတော့အခုကျွန်တော်တို့အဲ့မှာဦးဝါနေပြီးတော့တောက်လျှောက်ကျွန်တော်တို့ဒေလန်အနောက်ဘက်တောက်လျှောက်ချီချင်းဆင်းပြီးတော့ဒီကအခုကျွန်တော်တို့နေနေရတယ်ဆိုလည်းဝင်းမွေသွားတယ်လေမွေတယ်မွေတယ်ဆိုတော့ဘလို့တော့အနေရတော့မပြေဘူးချီချင်းဆက်ချောက်တာကျွန်တော်တို့တောင်အခုတောင်ဗယ်ရီပြောမယ်ဆိုတော့ကျွန်တော်ဒိုဂိတ်ရှူတောင်ဒိုဂိတ်ကြီးပေါ့ဒီရှိတော့လိုခဲ့ဒီအိမ်မှာတနေ့ကအဲ့လိုကြွားတင်ပတ်လေအဲ့လိုချီချင်းလျှောက်ပြီးတော့အဲ့ဒါသွားပြီးမှအခုလက်နေကင်းတနေ့ကင်းတော့အခုနှစ်ချက်ခွဲသုံးလိုက်လောက်မှဒီဘက်ကိုပြန်လာတာ
စစ်ကောင်စီတပ်တွေဝင်ရောက်တဲ့လက်တစ်လျှောက်မှာတောင်တူရဲ့ကုန်းချံ6ဆန်လောက်နဲ့တဲအိမ်တချို့မိရှုဖြက်စီးခံခဲ့ရတယ်လို့ဒေသခံတွေကပြောကြပါတယ်အခုအချိန်ကတောင်တူရဲ့အတွက်ကုန်းဈေးကောင်းရခြင်းရောင်းရခြင်းဖြစ်ပြီးတော့ကုန်းချံတချံဟာကာလပေါက်ဈေးအရဆိုရင်300ဝန်းကျင်လောက်ရှိတယ်လို့သူတို့ကခန့်မှန်းပါတယ်အခုလိုမျိုးစစ်သားတွေတရွာဝင်တရွာထွက်ရှာဖွေရှင်းလင်းနေတာကြောင့်ရွာသားတွေထွက်ပြေးနေကြရတဲ့အခြေအနေကိုလည်းကိုယ်တိုင်ထွက်ပြေးခဲ့သူကပြောပြပါတယ်
။ထွက်လာပြီးကြားနေတယ်လို့ဟိုဆောင်ကြဲလူတွေဆောင်ကြတာပေါ့လေအဲ့လိုတော့ရှိတယ်။တချို့ကလည်းမဆောင်မနဲ့အိမ်ထဲမှာတည်းအပေါက်ပိတ်ပြီးတော့အိမ်အလုံးပိတ်ပြီးတော့အလုပ်နေကြတဲ့ဟာတွေလည်းရှိတယ်။ဒီဘက်မှညာတော့ဒီတော်လေးမှညာလည်းဆောင်ရတယ်။ခုနေ့ကင်းသူတို့ပြန်ပြီးဆိုတော့ပြန်တဲ့လူတွေရှိရရှိတယ်မပြန်နေဘဲနဲ့စောင့်နေတဲ့လူတွေလည်းရှိရရှိတယ်။
ဆီယနာဒိတ်မှုစန့်ကျင်တွေအကောင်နဲ့မုံရမျိုးမှာစစ်သားတွေအများအများအများတက်ဆဲထားသလိုမုံရမျိုးတွေနဲ့မဝေးတဲ့ကျေးရွာတွေအပေါ်စစ်တပ်ကနင်းမြေရှင်းလင်းမှုတွေကိုစတင်လုပ်နေတာဖြစ်ပါတယ်။ဇန်နဝါရီလ18ရက်နေ့ကလည်းမုံရမျိုးနဲ့ကပ်ရဲ့လေဆင်စံပြကျေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးတော့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ဝင်လူငယ်တချို့ကိုပြစ်ခတ်ခဲ့လို့၄ယောက်တိစုံခဲ့ပါလိမ့်ရှင်။